Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင်။ VOA American တန်ရဲ့2022ခုနှစ်မတ်လ24ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းပေါ်ရုရှားရဲ့လုံရက်ဟာစစ်ရာဇဝတ်မှုဖြစ်အမေရိကန်ကဆွဆွဲလိုက်တဲ့သတင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဟောင်းမက်ဒလင်းအော်ဘရိုက်ကွယ်လွန်သွားတဲ့တဲ့စတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။တခါတိုက်ပွဲတွေဆက်နေတဲ့စကိုင်းမကွေးဒေသတွေမှာဒုက္ခတွေ့နေရတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
သူတို့စစ်ကောင်စီကလူတွေကပြည်သူတွေကိုရွာထဲမှာပိတ်မိနေတဲ့ပြည်သူတွေကိုအရင်ကအထွက်ခွင့်မပေးပါဗျာမပေးလို့ကြောင့်မို့ပြည်ကအဲ့ဒါတိုက်တော့တာ။အဲကျော်ရွာကိုဖြစ်နေတဲ့အခါကျတော့အနာမီဝါလာကိုခဏဝါလာတော့ပြေးရတယ်ဗျာ။
ဒါကတော့ဒေတာကန်တအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါနေရက်ပြန်သူနဲ့မပြန်ရဲသေးတဲ့ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုလည်းကြားရမှာပါနောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြမအရေးတုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျမအရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမှုကျော်ကပြောပြမှာပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်တလန်တိတ်စာချုပ်နေတိုးဖွဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံမှုဗုဒ္ဓဦးနေမှာပဲဘဲဂျင်းနိုင်ငံပြဆဲကိုထွက်ခွာသွားပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နောက်ထပ်တန်ခတ်ရေးရုံမှုတွေကြီးညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ရုရှားပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ဖို့လက်ရှိအရေးယူထားတဲ့အစီအစဉ်တွေကိုမရှောင်နိုင်အောင်နဲ့အမြန်ဆုံးအကောင့်တွေပေါ်နိုင်မှုအမေရိကန်ရဲ့မိဘတွေနဲ့လက်တွဲဆောင်ရွက်တော်မှာဖြစ်ကြောင်းအင်ပီရိုမျိုးသားလူညွန်ရေးချန်ပီယံဂျိတ်ဆူလီဗန်ကအင်္ဂါနေ့မှာပဲပြောဆိုထားတာပါ။နေတိုးတွင်းမှုချုပ်ယန်စတိုဒန်ဘတ်ကတော့ရုရှားရဲ့ကျူးကျော်တက်ခတ်မှုကြောင့်လူညွန်ရေးပေါ်ချင်းချောက်မှုတွေကိုတုံ့ပြန်ဖို့နဲ့ယူကရိန်းကိုအကူအညီပေးဖို့ကြာသပတေးနေ့ထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကြေညာမဲ့အလားအလာရှိတဲ့ကြောင်းဘရက်ဆဲကပေါ်ထူးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရှေ့ဥရောပကဖွဲ့ဝင်နိုင်ငံတွေမှာနေတိုးရဲ့အင်အားဖြည့်တင်းမှုကြီးရေလေတပ်ဖွဲ့တွေတိုးမြင့်မဲ့အစီအစဉ်ကိုလည်းသဘောတူကြလိမ့်မယ်လို့ခန့်မှန်းထားကြောင်းပြောဆိုခဲ့တာပါပထမအစဉ်အနေနဲ့ဘူဂေးရီးယား၊ဟန်ဂေရီ၊ရူမေးနီးယားနဲ့ဆလိုဗေးကီးယားနိုင်ငံတွေမှာနေတိုးတက်ခိုက်ရေးတပ်ဖွဲ့၄ဖွဲ့ထားရှိသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ရုရှားရဲ့နျူကလ িয়ার ဓာတ်ရုပ်လက်နက်နဲ့တခြားချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်နိုင်မှုသဘောတူညီချက်ကိုလည်းကြီးညာဖို့စီစဉ်ထားတဲ့အကြောင်းပြောဆိုခဲ့တာပါနေတိုမာမိတ်ဖွဲ့ရဲ့ကြာသပတေးနေ့ထိပ်သီးအစည်းအဝေးမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီအွန်လိုင်းကနေမင်းငွန်းပြောဖို့စီစဉ်ထားပြီးအနောက်နိုင်ငံတွေကရုရှားအပေါ်အရေးယူတန်ခတ်မှုတွေတိုးမြင့်မှုယူကရိန်းကိုအကူအညီတွေပုံမပေးရဖို့တောင်းဆိုလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ယူကရိန်းနိုင်ငံမှာရုရှားတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာစစ်ရာဇဝတ်မှုမြောက်ကြောင်းအမေရိကန်ပြည်တော်စုကဗော်ဒူးနေမှာပဲတရားဝင်သတ်မှတ်ကြေညာလိုက်ပါတယ်။စစ်ရာဇဝတ်မှုကျွလွန်သူတွေကိုအရေးယူနေအောင်လက်တွဲကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ကြပါ။လက်တလောရရှိထားတဲ့သတင်းချက်လက်တွေအရရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာစစ်ရာဇဝတ်မှုကျွလွန်နေတယ်လို့အမေရိကန်ဆွေရကသုံးသပ်တဲ့အကြောင်းနေတိုးဖွဲ့အရေးပေါ်အစည်းအဝေးအတွက်ဘဲဂျင်းနိုင်ငံပြဆဲမျိုးကိုသမ္မတဂျိုးဘိုင်ဒန်နဲ့အတူဗိုလ်ထူးနေကထွက်ခွာသွားတဲ့ဝန်ကြီးဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကျွလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဌာနနိုင်ငံတကာရာဇဝတ်မှုကင်းဆိုင်ရာအထူးတနမန်ပက်ဖန်ရှက်ကပြောပါတယ်
။ The US government will continue to track reports coming out of Ukraine of war crimes.
ယူကရိန်းမှာဆေးရုံမှုကျွလွန်နေဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်ကဆက်လက်ခြေရာခံစစ်ဆေးတော်မှဖြစ်ပြီးရရှိလာတဲ့သတင်းအချက်အလက်တွေကိုလည်းလိုအပ်တယ်လို့မဟာမိတ်တွေမိတ်ဖက်တွေနိုင်ငံတကာဖွဲ့စည်းရေးနဲ့မျှဝေသွားမှဖြစ်ပါတယ်လို့အထူးသတင်းမှရှက်ကဗိုလ်ထူးနေနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဘသူပဲဝါမခွဲကြပဲတက်ခိုက်တာတွေအရက်သားတွေကိုတမင်သက်သက်တက်ခိုက်တာတွေတခြားရက်ဆက်ကျဉ်ကျုပ်တဲ့လူရက်တွေနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတွေရရှိထားကြောင်းလဲဝန်ကြီးဘလင်ကင်ကကြေညာချက်မှာပြောဆိုခဲ့ပါတယ်ရုရှားတပ်ဖွဲ့တွေဟာလူနေတက်ခန်းတွေစာတင်ကြောင်းတွေအရေးကြီးတဲ့အခြေခံစောက်ုံတွေအရက်သားမော်တော်ယာဉ်တွေကုန်တက်တွေအရေးပေါ်ယာဉ်တွေကိုဖျက်ဆီးခဲ့တယ်လို့အပြင်မဲ့အရက်သားထောင်ချီတိကျထိခိုက်ရကြောင်းလဲပြောဆိုခဲ့တာပါအမ မေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကိုဆင့်ရဆွေးသားဖြစ်သုံးနှုန်းပြောဆိုထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီဟာဂျပန်ပါလီမန်မှာဗိုလ်ထုနဲ့အွန်လိုင်းကနေတိုက်ရိုက်မင်းငွန်းပြောရမှာရုရှားရဲ့ကြီးကျော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပေါ်အစိုးရမှာကထောက်ခံမှုပေးခဲ့တဲ့ဂျပန်နိုင်ငံကိုကျေးဇူးတင်စကားပြောကြားလိုက်ပြီးဒီထက်ပိုပြီးတော့လည်းကူညီအားပေးဖို့တိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံတမိုင်းမှာပထမဆုံးပြပခေါင်းဆောင်တယောက်ကလွှတ်တော်မှာမိန့်ခွန်းပြောတဲ့အစီအစဉ်ကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာနိုင်ငံခြားရေးဝန်ကြီးယိုရှိမာဆာဟာယာရှိကာဝေးဝန်ကြီးနိုဘူကီရှိတို့လည်းရှေ့ဆုံးနေ့ကနေနားထောင်ခဲ့ကြတာပါယူကရိန်းသမ္မတရဲ့မိန့်ခွန်းထဲမှာတော့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားကိုပိတ်ဆို့တံခတ်အရေးယူတဲ့အာရှနိုင်ငံတွေထဲမှာဂျပန်နိုင်ငံဟာပထမဆုံးဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရုရှားဆိုရတောင်းရှိသူတွေဗန်နာရေးဖွဲ့စည်းရပြင်ရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဂျပန်နိုင်ငံကလည်းအရေးယူခဲ့တာပါရုရှားရဲ့ကျူးကျော်မှုပေါ်ဂျပန်နိုင်ငံကအစဉ်တစိုက်ပြစ်တင်ဝေဖန်လေးရှိသူယူကရိန်းအတွက်ဒေါ်လာသန်းထောင်ချီရဲ့လူသားချင်းစာနာမှုအကူအညီတွေနဲ့တခြားထောက်ပံ့တွေကိုလည်းပေးအပ်နေတာဖြစ်ပါတယ်ပိုလန်နိုင်ငံမှာရှိုးလုလုနေတဲ့ရုရှားတန်တမန်45ယောက်ကိုနိုင်ငံကနှင်ထုတ်လိုက်တဲ့အကြောင်းပိုလန်ပြည်ရဲ့ဦးညီဌာနကပြောဆိုလိုက်ပါတယ်။တန်တမန်ဟန်ဆောင်ထားတဲ့ရုရှားတရှို45ယောက်ကိုနိုင်ငံကနှင်ထုတ်လိုက်တဲ့အကြောင်းနဲ့ပိုလန်နိုင်ငံတွေကရုရှားထောက်လိုင်းလုပ်ငန်းတွေကိုဖြိုခွဲလိုက်ကြောင်းပြည်ရဲ့ဝန်ကြီးမရီယက်စ်ကမင်စကီက Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါ။ရုရှားတန်မတ်ကြီးဆာဂေးအန်ဒရက်ကိုဗိုလ်ထုနှင့်အစိုးရမှပဲပိုလန်နိုင်ငံရဲ့ဦးညီဌာနကိုဆင့်ခေါ်ခဲ့ပြီးတရှို့လုံမှုအတွက်မတင်ကားသူရုရှား45ယောက်ကိုနှင်ထုတ်လိုက်ကြောင်းအသိပေးခဲ့တယ်လို့လည်းပိုလန်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အမေရိကန်နိုင်ငံဂျာယီဝင်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ဟာမလ23ရက်နေ့ဗုဒ္ဓဟူးနေ့မှာကင်ဆာရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်သူကွယ်လွန်ချိန်မှာအသက်84နှစ်ရှိပြီဖြစ်ပါတယ်မက်ဒလင်းအော့ဘရိုက်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံဂျာယီဝင်ကြီးဖြစ်ခဲ့ပြီးအဲ့ဒီအချိန်ကတာဝန်အမြင့်ဆုံးထမ်းဆောင်ရတဲ့အမေရိကန်အမျိုးသမီးတဦးဖြစ်ခဲ့ပါတယ်သူဟာသမ္မတကလင်တန်လက်ထက်1996ခုနှစ်ကနေ2000ခုနှစ်အထိနိုင်ငံဂျာယီဝင်ကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်သူဟာချက်ကိုစလိုဗက်ကီးယားနိုင်ငံမှာမွေးဖွားခဲ့ပြီးသူ့ရဲ့ဖခင်ကလည်းတန်တပန်တဦးဖြစ်ခဲ့ပါတယ်1948ခုနှစ်မှာမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့အဖြစ်နဲ့ရွှေ့ပြောင်းနေထိုင်ခဲ့သူတူဖြစ်ပါတယ်။မက်ဒလင်းအော့ဘရိုက်ဟာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူတူလည်းဖြစ်ပါတယ်။2013ခုနှစ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်လာရောက်ခဲ့ပြီးရန်ကုန်တက္ကသိုလ်စင်ရတုအခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာ VOA နဲ့သီးသန့်တွေ့ဆုံမေးမြန်းခဲ့စဉ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောဆိုခဲ့ပါတယ
်။ Well, I think that they are very much on the right road.
သူတို့ဟာလမ်းကြောင်းမှန်ပေါ်ရောက်နေကြပါပြီ။ဒါဟာနောက်ကျောင်းပြန်လဲဖို့မဖြစ်နိုင်တော့ပါဘူး။သူတို့ဟာအတွေ့အကြုံတွေကနေသင်ခန်းစာတွေယူပြီးလှုပ်ဆောင်နိုင်ကြလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အဲ့ဒီအခေါက်ရောက်ခဲ့စဉ်ကမြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ NLD အပါအဝင်နိုင်ငံရေးပါတီတွေတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။1995ခုနှစ်ကသူအမေရိကန်ဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေစဉ်ကမြန်မာနိုင်ငံကိုပထမအဦးဆုံးအကြိမ်လာရောက်ခဲ့တာပါမက်ဒလင်းအော့ဘရိုက်ဟာအောင်မြင်တဲ့အဆင့်မြင့်တန်တမာတကူဖြစ်ခဲ့သလိုနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့ပါတကူဘွဲ့ရခဲ့တဲ့ပမောက္ခတကူလည်းဖြစ်ပါတယ်ဒါအပြင်စာအုပ်စာတမ်းများရေးသားထုတ်ဝေခဲ့တဲ့အောင်မြင်တဲ့စာရေးဆရာတကူလည်းဖြစ်ခဲ့တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တကူလည်းဖြစ်ခဲ့ပါတယ်သူဟာသတင်းစာဆရာဂျိုးဆက်အော့ဘရိုက်နဲ့လက်ထပ်ခဲ့ပြီးသမီး3ဦးထွန်းကားခဲ့ပါတယ်ကွယ်လွန်ချိန်မှာတာသမီမြေမြင့်များစွာကြံခဲ့ပါတယ်မြန်မာနိုင်ငံကို၃ရက်ကြာတွားရောက်ခဲ့တဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံဂျာယီဝင်ကြီးပရက်ဆုံဟွန်ဟာမနေ့ကမတ်လ23ရက်နေ့မှာကမ္ဘောဒီးယားကိုပြန်လည်ရောက်ရှိပြီးမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေလုပ်တဲ့အခါထိန်းသိမ်းလုပ်ဖို့တိုက်တွန်းခဲ့ကြောင်းနဲ့ လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံမှာအများအပြားရှောက်ရှိနေပေမဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်လိုအပ်တဲ့နေရာတွေကိုပေးပို့လို့မရဖြစ်နေတယ်လို့အထူးကိုယ်စားလှယ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်ဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်ဟာအမှုရင်ဆိုင်နေရာဆဲဖြစ်တဲ့အတွက်တွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီကညင်းဆုခဲ့တယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။သူ့ရဲ့ခရီးစဉ်မှာပဋိပက္ခတွေအတွင်ပါဝင်နေသူတွေအားလုံးနဲ့တွေ့ဆုံစေချင်တာမြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားတာကိုတွေးမြင်လို့ကြတာဒါအပြင်သူ့ရဲ့ခီးစဉ်အပေါ်ဝေဖန်ကြတာတွေကိုသူ့အနေနဲ့သိရှိနားလည်ပါတို့လည်းဝန်ကြီးဘရပ်ဆဟုံကပြောဆိုပါတယ်သူ့ရဲ့ခီးစဉ်တစ်ကောက်တည်းနဲ့မြန်မာနိုင်ငံကပြဿနာတွေမပြေလည်နိုင်သလိုကမ္ဘောဒီးယားနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့တစ်နှစ်အတွင်းမှာလည်းမပြေလည်နိုင်ဘူးဆိုတာသူ့အနေနဲ့သဘောပေါက်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဆောင်းရာသီပိတ်ရပ်ပြီးမလ23ရက်နေ့မှာကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့မိန်ကလေးတွေကို9တန်းကနေ12တန်းအထိထက်တန်းအဆင့်ကိုတက်ခွင့်မပေးဘဲတာလီဘန်တွေကဆက်လက်ပိတ်ထားပါတယ်။မိန်ကလေးတွေကိုအထက်တန်းအဆင့်ကျောင်းတက်ခွင့်ပေးဖို့ကိုအစ္စလာမစ်ရှာရီယာဥပဒေနဲ့အညီအစီအစဉ်တွေရေးဆွဲရအောင်မှဖြစ်ကြောင်းနဲ့နောက်ထပ်ညွှန်ကြားချက်မလာမချင်းမိန်ကလေးတွေ9တန်းကနေ12တန်းအထိတက်ခွင့်မရသေးဘူးလို့တာလီဘန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ထောင်ပေါင်းများစွာသောအာဖဂန်မိန်ကလေးငယ်များမိသားစုများနဲ့ဆရာဆရာမများနဲ့စိတ်မကောင်းဖြစ်ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကတော့ပြည်သူတွေအတွက်လှုပ်ဆောင်ရမယ့်အရာတွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့တာလီဘန်ကိုတိုက်ထွန်းလိုက်ပြီးတောင်းတက်ခွင့်မရတဲ့တန်ပေါင်းများစွာသောအာဖဂန်မိသားစုတွေနဲ့အတူအန်အော်စိတ်မကောင်းဖြစ်မိတယ်လို့သူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံမှာပုံမှုချမ်းသာတဲ့ဘီလီယံနာတထေးတွေပေါ်ထွက်လာတဲ့အတွက်လက်ရှိတရုတ်ထိပ်တန်းဘီလီယံနာတွေအဆင့်လျှော့ကျကုန်ပါတယ်ပြီးခဲ့တဲ့အပတ်ထဲတုန်းက Huron Global ငွေကြေးနဲ့ယင်းနှိမ့်ညွန့်မှုသုတေသနအဖွဲ့ကနေ2022ခုနှစ်ကမ္ဘာအချမ်းသာဆုံးစီးရင်ထုတ်ပြန်ခဲ့ပါတယ်ဒီစီးရင်အရကမ္ဘာအချမ်းသာဆုံးနံပါတ်9နေရာမှာရှိတဲ့တရုတ်ဘီလီယံနာဂျုံညာညာဟာနံပါတ်15ကိုရောက်ရှိသွားပါတယ်နာမည်ကျော်လုပ်ငန်းရှင် Jack Ma နဲ့မဟွာတန်တို့ကလည်းတရုတ်ပြည်ရဲ့အချမ်းသာဆုံး3ဦးစီးရင်တဲ့ကနေလျှော့ကျသွားပါတယ်ဒါအပြင်တရုတ်ပြည်မှာအမေရိကန်ဒေါ်လာတန်တထောင်ချမ်းသာသူဘီလီယံနာအရေအတွက်ဟာအရင်က85ယောက်ပဲရှိခဲ့ရာကနေအခုအခါ1133ယောက်အထိတိုးလာခဲ့တယ်လို့လဲအစိုးရခန်းစားမှဖော်ပြထားပါတယ
်ကိုအောင်လင်းဦးနဲ့ကိုစောမိုးကြပါရှင်ကြာသပတေးနေ့နဲ့ခင်တင်းစီစဉ်ကိုတင်ပါအခုနက်နက်ခင်းထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းတိုမီတာ3249ရို့ပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News တို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့စိုက်ပျိုးရေးကုန်ကျန်းတွေပြက်လို့စားတောက်ကုန်ထုတ်လုပ်ငန်းတွေအခက်ကြုံနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့တိုက်ပွဲတွေဆက်နေတဲ့သခိုင်းနဲ့မကွေးတိုင်းဒေသကအခြေအနေတွေကိုကြည့်ကြရအောင်ပါ။သခိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းချောင်းဒေသကြော်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာဝယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံအများအပြားထွက်ပြေးတင်းရှောင်နေရပါတယ်။အလားတူမကွေးတိုင်းမှာဆိုရင်လည်းစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေကိုအင်အားသုံးလှုပ်ဆောင်နေတဲ့အတွက်ဒေသခံတွေတင်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုခင်မောင်ဆိုမင်းကပြောပြမှာပါရှင်။
စကိုင်းတိုင်းမင်းကင်းမြို့နယ်တောင်တွင်းကြောင်ဒေသလို့ခေါ်ကြတဲ့မုံရွာယာကြီးကလေးဝကာလန်ဘေးကကြော်ရွာမှာမတ်လ23ရက်မနေ့တနာရီလောက်ကရွာထဲဝင်တက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်ကျေးရွာဆယ်ရွာတက်မင်းကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတဦးကပြောပါတယ
်ဒီနေ့တောင်တွင်းကြောင်ကြော်ရွာမှာတိုက်ပွဲဖြစ်တယ်ဗျအကြာကတော့ညတနာဒူလောက်ကနေလင်းထီပဲရသူတို့စစ်ကောင်စီရလူတွေကပြည်သူတွေရွာထဲမှာပိတ်မိနေတဲ့ပြည်သူတွေအချင်းကိုအထွက်ခွင့်မပေးတာဗျမပေးလို့ကြောင့်မို့ပြည်ပြက်ကတိုက်တော့တာအဲကျော်ရွာကိုဖြစ်နေတဲ့ခါကျတော့အနာမီဝါလာကိုဆနေဝါလောက်တော့ပြေးရတယ်ဗျဒေသဝင်းကြီးကျေးရွာတွေကတော့တော်ရတောင်ထဲမှာပဲအစာပြင်းနေချင်းနဲ့အဲ့လိုပဲနေကြတာပါဗျ
စစ်ကောင်စီကဖြီးခဲ့တဲ့မတ်လ18ရက်နေ့ကလေးကဒေသတွင်းနယ်မြေရှင်းလင်းရေးတွေလုပ်ပြီးကျော်ရွာထဲဝင်တက်ဆွဲထားချိန်မှာအခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့နှစ်ဖက်အကြအဆုံးကိုလည်းအတိမပြုနိုင်သေးပါဘူးဒါကတော့စကိုင်းတိုင်းကအခြေအနေပါမ ကွေးတိုင်းထဲမှာဆိုရင်လဲစစ်ကောင်စီကနယ်မြေရှင်းလင်းတာတွေဆက်လက်လှုပ်ဆောင်နေပါတယ်။ကံကောကလေးလမ်းပေါ်ကနှမ်းခါရွာကိုမလ22ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးစစ်ဘေးဒုက္ခသည်တွေကူညီဖို့တိုးလောင်ထားတဲ့အစားအသောက်တွေကိုယူဆောင်သွားပြီးအဝတ်အထည်နဲ့အသုံးဆောင်တွေကိုတော့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မလ23ရက်နေ့မှာတော့နှမ်းခါရွာနဲ့သုံးမိုင်ကျော်ဝေးတဲ့စီတာရွာကနေတချို့လဲမိရှို့ခံခဲ့ရတယ်လို့နှမ်းခါရွာသားတဦးကပြောပါတယ်
။ဒီတော်မျိုးရှိပြကနေဒီကြောင်းအနောက်ဘက်ကနေကြောင်းကံကောမျိုးနဲ့တွင်းကိုပုံကိုမာတယ်ကွာကျွန်တော်တို့ရွာတောင်ဖိတ်ဟာဘောတာစီရွာတော့နေမှာမိရှို့နေတယ်ဒီကရွာလူကြီးကပြင်းနေရတယ်ပြူစောကြီးတွေကဆန်နေပြက်နေလို့ထင်တယ်သူအဲ့တော့တင်းရေတထောင်ဟောက်ပါသွားတယ်ကွာပါလေဆန်စီုံရလေဆန်ဟူတွေအကုန်တင်းတော့ရအကွက်အထည်ကြီးအရန်နေတာတင်းသားတွေကိုအကုန်လုံးပေါ့ဖြစ်စည်းသွားတယ်ဒါကြီးမှကျွန်တော်တို့ဘာလို့ပေါ့လက်ခါရတာအကုန်လုံးဖြစ်စည်းသွားတယ်အိတ်ကြီးကြောင်နေတဲ့လူတန်းကသူသားရတယ်လေအရင်ကဖြစ်ရင်လူတန်းပေါ့သူသားရတယ်အဲ့ဒါလိုအကုန်ဖြစ်စည်းသွားတယ်က
နန်းခါချေးရွာဟာဂံကောကလေးလမ်းမဘေးမှာရှိတဲ့ချေးရွာတွေကဖြစ်ပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေအကြတိုက်ပွဲတွေရှိခဲ့တယ်လို့ချေးရွာနေအိမ်တွေမိရှို့ဖျက်ဆီးခံခဲ့ရတာတွေလည်းရှိပါတယ်စစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်တဲ့နေရာတွေလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်ပါရှင်ဆက်လက်ပြီးတော့ဒီကချင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါဖေဖော်ဝါရီလဇန်းကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တောရီထဲမှာပုန်းရှောင်နေတဲ့ပူတာအိုမြို့နယ်စွန်ပီယန်နဲ့အင်စီယန်ကျေးရွာကဒေသခံရွာသားတွေဟာကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့နဲ့ဘာသာရေးနိုင်ငံရေးအဖွဲ့တွေဂျားဝင်ညှိနှိုင်းပေးတာကြောင့်နေရက်ပြန်လာလို့ရနေပြီဖြစ်ပါတယ်။လုံရှာရန်ရွာကတိန့်ဆောင်သူတွေနေရက်ပြန်နိုင်ဖို့ညှိနှိုင်းတာတွေရှိနေပေမဲ့အတော်များများကတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားမှာကိုစိုးရိမ်နေကြတာကြောင့်မပြန်သေးကြောင်းဒေသခံတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ဖေဖော်ဝါရီလ၁ရက်နေ့ကပူတာအုံမြို့နယ်အတွင်းကတပ်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ကြပြီး၃ရက်နေ့မှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့နောက်စွမ်ပီယန်၊ NCN နဲ့လုံရှာယန်ကျေးရွာကဒေသခံ3000ကျော်ဟာတောတောင်တွေအတွင်းကိုပုန်းရှောင်ခဲ့ရတာပါ။ဒီရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်လာတာနဲ့ရိခါအခက်အခဲဖြစ်လာတာကြောင့်စစ်ပြေးဒုက္ခသည်တွေနေရက်ပြန်နိုင်ရေးအတွက်မြကြီးနာခရိယန်ကောင်စီ၊ကချင်အတိုင်းမင်ကန်ကောင်စီနဲ့ PCG ခေါ်ကချင်ငင်းငင်းအကျိုးဆောင်အဖွဲ့တွေကဂျောင်းဝင်ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။အင်္ဂါနေ့မနက်ပိုင်းမှာတော့စွန်ပီယန်နဲ့ NCN ကျွတ်ကတော်အတွင်းတိမ်းရှောင်နေသူ300ကျော်လောက်ဟာနေရက်ပြန်လာပြီဖြစ်ကြောင်း PCG ကဦးလမိုင်ကွန်ချာက VOA ကိုပြောပါတယ
်။ဒီနေ့ကနေ့မှာသူတို့ပေါင်း300နဲ့မှ19ဦးပါလေ။သူတော့မှတိမ်းရှောင်နေတဲ့အဖွဲ့တွေအားလုံးကျန်ကျောက်ပါတယ်။အမဒီကုတော်တို့ဒီမြစ်သားမှာတိမ်းရှောင်နေတဲ့လူကတော့600ကျော် 900 ကျော်တန်တေးကြရတော့ကာကမင်းတို့တက်ခါတော့အားလုံးပြန်နေပို့တော့ဆိုတော့အားလုံးမထက်ဝင်နေတာတော့ရှိတယ်ပြ
ဖေဖော်ဝါရီလ3က KIA တည်ယူခဲ့တဲ့စွန်ပီယန်တက်စကန်ကိုစစ်ကောင်စီတပ်ကမတ်လ3ရက်နေ့မှာပြန်လည်ထိုးစစ်ဆင်ပြီးနောက်တည်ယူခဲ့တာပါဒီလိုတင်းယူပြီးစစ်ကောင်စီတပ်ကစွန်ပီယန်ကျေးရွာတွေအတွင်းမှာစခန်းချနေစဉ်နေရင်ရှိပစ္စည်းတွေတင်းယူတာတွေရှိကြောင်းလည်းဒေသခံတွေကပြောပါရယ်စွန်ပီယန်နဲ့အင်စီယန်ရွာသားတွေနေရက်ပြန်မှုဆောင်ရွက်နေချိန်မှာပဲလုံရှာယန်ရွာကတောတောင်တွေကိုတင်းရှောင်နေသူတွေကိုလည်းမကြမီနေရက်ပြန်နိုင်မှုညှိနှိုင်းခဲ့ကြောင်းဦးလွတ်မိုင်ကွန်ချာကဆက်ပြီးပြောပါရယ်ဟိ
ုမနေ့ကပဲကျွန်တော်တို့တော့ရောက်တွေ့ဆုံခဲ့ဆက်ပါပြီအမှတချို့လည်းဆိုရင်လို့ပေါ့လေအမှတော့တက်တက်မဖြစ်ပေမဲ့လည်းအောင်းကျင်တာနေလာမှာပေါ့လေတက်ဖို့ဖြစ်တဲ့ခါကျတော့ဟိုဘက်ကလည်းလည်းနေကြည့်လို့ချို့ဒါကလည်းသူ့ဆိုတဲ့ညာကျတော့သူ့မှာလည်းစိုးရိမ်မှုသူ့ကြောင့်ဟိုဒီတင်းချောင်းကလည်းရှိတယ်။တချို့ကတော့ရွာမှာကြံကြံလာကြတယ်။တချို့တွေကတန်တော့တယ်ကွာလုံးဖဲတော့
။လုံရှာရင်ဒေသခံတို့ကတော့တောတောင်တွေရဲ့မှာတင်းချောင်းနေသူရာနေချီကြံရှိနေပြီးသူတို့တွေကတိုက်ပွဲထပ်ဖြစ်မှာကိုစိုးရိမ်နေတာကြောင့်ဖြစ်တယ်လို့ပြောပါရတယ်။
တိမ်မှာပြန်လာတဲ့လူတွေရှိတယ်။အေးတချို့ကပြန်လာတယ်တချို့ကမပြန်လာသေးဘူး။တော်တော်ကြံသေးတယ်ရှိတဲ့ရာကနန်းနဲ့ရှိတယ်။သူကားတို့ပြန်လာရင်တိုက်ပွဲဖြစ်နေလားသူကြောက်လို့ပေါ့ဝါဒကစစ်ကောင်စီကညမှာထွက်သွားတော့ဒိဖက်ထွက်သွားတယ်ဆိုတာမပြီးလိုက်ဘူးတဲ့တော့မာပင်မြေကလာဟိုဒီမှာရောက်သွားလည်းမပြီးဘူးအဲ့လိုမျိုးဘက်သွားပြီးတက်သွားရှင်တော့တိုက်ပွဲဖြစ်မှာကြောက်လို့ပေါ့ကျွန်တော်တို့က
လုံရှာရင်ကြေးရဘက်မှာတော့ပြီးခဲ့တဲ့အဘက်ကဒေသခံ2000ကျော်လောက်တောတောင်တွေရဲ့တင်းရှောင်နေဆဲဖြစ်ကြောင်းဒေသအတွင်းလူမှုအသင်းအဖွဲ့တွေရဲ့မှတ်တမ်းတွေအရသိရပါတယ်။ဒီရက်ပိုင်းတွေအတွင်းပူတာအုံမြို့နယ်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ကချင်ပြည်နယ်ကမြစ်ကြီးနားဟိုပင်နဲ့ရွှေကူမြို့နယ်တွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တဲ့ RFA လွတ်လပ်တဲ့အာရှတဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Set 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ခုတော့ဒီစိုက်ပျိုးရေးကုန်ကျန်းတွေပြတ်လို့စားတောက်ကုန်ထုတ်လုပ်ငန်းတွေအခက်ကြုံနေရတဲ့အခြေအနေကိုပြောပြမှာပါရှင်။စားတောက်ကုန်လုပ်ငန်းတွေမှာအဓိကအားထားနေရတဲ့စိုက်ပျိုးရေးထွက်ကုန်ကုန်ကျန်းပစ္စည်းတွေပြတ်တောက်ဆပြုတ်လာနေတဲ့အတွက်ကြောင့်အခုနှစ်မိုးတွင်းမှာပြည်တွင်းသုံးစွဲမှုအလုံးလောက်ထုတ်လုပ်နိုင်ဖို့တောင်အတော်ရုန်းကန်ရလိမ့်မယ်လို့စိုက်ပျိုးရေးသမားတွေစားတောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကျွန်မဆက်ပြီးပြောပြမှာပါရှင်။အထွေထွေကုန်စည်နှုန်းတက်နေတာလျှက်စစ်မီအလျင်မီအောင်မပေးနိုင်တာစိုက်ပျိုးရေးဒေသတွေမှာနေမြေမတည်ငြိမ်တာဒီလိုအကျက်အတဲတွေကြောင့်ကုန်စည်ထောက်ပံ့ရေးလမ်းကြောင်း supply chain ပြတ်တောက်သွားပြီးကဏ္ဍအသီးသီးကကုန်ထုတ်လုပ်ငန်းတွေဟာကုန်ကျန်းရှာပမှုနဲ့ရင်ဆိုင်နေရပါတယ်။အကျိုးဆက်ကတော့မကြခင်မှာကုန်ထုတ်လုပ်ငန်းတွေရန်နာကုန်လိမ့်မယ်လို့စီတဘူးထုတ်လုပ်တဲ့အလဲအလက်လုပ်ငန်းရှင်တအုပ်က VOA ကိုပြောပါတယ်။
ကုန်ကျန်းကမရှိတလို့ဖြစ်ပြီးကုန်ကျန်းပြတ်တော့အဆက်နီးတွေရတယ်အခုနီးနေရောကုန်ကျန်းပြတ်တော့အဆက်နီးတွေလည်းအများကြီးကျုပ်သွားစမ်းမရခါကိစ္စစဉ်းစားရမော
ကြည်ရင်းဆိုင်ပြိုးရည်သမားတွေစီကကုန်ကျန်းကအရင်ကလိုအလုံးလောက်မရတော့ပါဘူးငရုတ်လိုကုန်ကျန်းမျိုးတောင်ထိုင်းနိုင်ငံကနေပြန်သွင်းနေရတယ်လို့စားတောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်
ဒီတိုင်းချိန်မှာတိုက်ပွဲရဖြစ်တယ်အကုန်လုံးရင်းချိုးခံရတယ်အဲကုန်ကျန်း supply chain ကအရင်ပြတ်သွားပြတ်သွားတော့အခုစိတ်ယုံကြီးနေရတယ်ကုန်ကျန်းကမရဘူးမီးရမလာတော့ရက်သားနေပြင်ရမသိစားတယ်အဲ့တော့စီနှမျိုးသေးကြီးသွားတယ်ဆောင်းစီတော့ဆက်စီတော့ဒီကြီးသွားတော့နာမည်ကာလာဒီနှစ်ရဲ့မိုးသိန်းလောက်ရဲ့စားနပ်ရိက္ခာကိုအကုန်လုံးကကွန်ဆန်ရှိကြတယ်ဆုလုံးမှုပေါ့နော
်ဆန်နဲ့ကြက်သွန်လို့ကုန်ထုတ်လုပ်ငန်းသုံးအခြေခံကုန်ကျန်းတိနှံတွေကလည်းဓာတ်မြေဩဇာနဲ့လောင်စာစီဈေးကြောင့်စိုက်ပျိုးတဲ့ကုန်ကျစရိတ်ကြီးနေပါတယ်။နယ်မြေအေးချက်နဲ့မြန်မာနိုင်ငံအလဲပိုင်းကတောင်သူတွေကတော့ကြက်သွန်ဤကိုဒီနှစ် short site ဖို့ဆုံးဖြတ်ထားပါတယ်။ကုန်ထုတ်လုပ်ငန်းတွေပြန်ကောင်းလာမလား။ကုန်ထုတ်လုပ်ငန်းတွေပြန်ကောင်းလာမယ်ဆိုရင်တော့အပြောင်းလဲဖြစ်ကောင်းဖြစ်လိမ့်မယ်လို့ကြက်သွန်စိုက်တဲ့တောင်သူတအုပ်က VOA ကိုပြောပါတယ်
။တချို့တောင်သူတွေကတော့မပြင်းနဲ့မစိုက်ဘူးလို့တို့ကတန်ထွက်နေတယ်ဒီရတော့ကျွန်တော်တို့အညာဘက်ကအဓိကစိုက်တာကိုသခိုင်းတိုင်းပါညာကျွန်တော်မြေသားနယ်လိုပါရောစိုက်တာမြေသားဒါပေမဲ့အခုနေသားမှာကနည်းလောကခံရတဲ့ခက်ခဲတွေရှိနေတော့လေလုပ်ငန်းတွေပြန်ကောင်းလာရင်တော့ဈေးကွက်ကပြန်ပြောင်းလဲနိုင်တာပေါ့ပြန်စိုက်တာတော့တောင်သူတွေပြန်စိုက်တာတော့ဖြစ်နေတာပေါ့ဒီတော့တောင်သူတွေကသူတို့လုံးတလောက်မရတဲ့ပုံစံမျိုးဖြစ်နေအားကြောင့်မို့သူတို့ကအစိုက်ချင်းကြောက
်တီရင်းကနေထိုင်းကိုတင်ပို့နေတဲ့ငရုတ်ကိုအခုထိုင်းဘက်ကနေပြန်သွင်းနေရပြီလို့လုပ်ငန်းရှင်တအုပ်ကညီးတွားပါတယ်။ကုန်ကျဲအလုံးလောက်မရလို့တပတ်တစ်ခါလောက်ပဲလုပ်ငန်းလည်ပတ်နိုင်တယ်လို့ပဲပြားထုတ်လုပ်တဲ့လုပ်ငန်းရှင်တအုပ်ကလည်း VOA ကိုပြောပါတယ်။အခုနှစ်ထဲကုန်ထုတ်လုပ်မှုဘလောက်ကျဆင်းသွားသလဲဆိုတာတိကျရေရာတဲ့အချက်လက်တွေပြည်ရင်းမှာမရှိသေးပါဘူး။စီးပွားရေးလုပ်ငန်းတွေနဲ့ဈေးကွက်ဆိုင်ရာအချက်လက်တွေပြုစုသုံးသပ်တဲ့ဗြိတိန်အခြေစိုက်IHS market ရဲ့မက်ရှလာတရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံရေးမငြိမ်သက်မှုကုန်ကျန်းရှားပါမှုနဲ့ကိုဗစ်ရောဂါတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လိုအားပါဖေဖော်ဝါရီလထဲမှာအလျင်မြန်ကျဆင်းခဲ့တယ်လို့သုံးသပ်ထားပါတယ်။နိုင်ငံရေးလုံခြုံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေပြန်ပြီးတိုးတက်လာဖို့လုပ်ငန်းရှင်တွေမျှော်လင့်နေကြပေမဲ့ပြည်ရင်းအခြေအနေတွေတိုးတက်လာမှာပဲဖြစ်နိုင်လိမ့်မယ်လို့ IHSmarket ကစီးပွားရေးပညာရှင် Shreya Patel ကမြန်မာနိုင်ငံကုန်ထုတ်လုပ်ငန်းဈေးကွက်ဆိုင်ရာသုံးသပ်ချက်မှာပြောထားပါဗျ။ ကြာသပတေးတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။ထိုင်းနိုင်ငံချုံဖော်ပြည်နယ်ထဲမှာမက်ရှလ23ရက်နေ့ကအထောက်အထားမဲ့မြန်မာ35ဦးလိုက်ပါလာတဲ့ကားတစီးဟာလုံခြုံရေးရဲစစ်ဆေးရေးဂိတ်မှမရက်ပဲမောင်းပြီးပြေးလာကြောင်းကားတိတ်မှောက်မှုဖြစ်ခဲ့ပြီးတော့ဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံချုံဖော်ပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာ30ကျော်လိုက်ပါလာတဲ့ကားတစ်စီးဟာရဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်ကိုမခံဘဲမောင်းပြေးရာကနေကားတိမ်းမှောက်မှုဖြစ်ပြီးမြန်မာနိုင်ငံသားတချို့ထိခိုက်ဒဏ်ရာရခဲ့ပြီးဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ်
။မလ23ရက်နေ့ဒီနေ့မနေ့ပေါ့တရားမွေမြန်မာ35ဦးကိုတင်ဆောင်လာတဲ့ကားတစ်စီးဟာထိုင်းလူမျိုးဖွဲ့တားတယ်ပေါ့ထိုင်းလူမျိုးဖွဲ့တားတော့သူတို့ကမခံမဲနဲ့မောင်းပြေးစင်မှာအဲ့ဒီကားတိတ်မောက်မှုဖြစ်ပြီးအဖမ်းခံခဲ့ရတော့အဲ့မှာကားသမားရောတရားမဝင်မြန်မာ35ဦးပါအဖမ်းခံအဲထိခိုက်ဒဏ်ရာတော့အနည်းချင်းတော့ရကြတာရှိတာပေါ့ပြေဆုံးနဲ့ပါညာလို့တော့အခုချိန်ကြီးတော့မကြသေးရသေး35ဦးလုံးတရားအနည်းချင်းရပြီးတော့အဖမ်းခံလိုက
်ဒီနှစ်ထဲမှာပဲအထောက်ထားမဲ့မြန်မာတွေလိုက်ပါလာတဲ့လူပုံကူးတဲ့ကားတွေဟာစစ်စေးခိတ်တွေကိုဖျက်တဲ့အခါမှာအစစ်စေးမခံဘဲမောင်းပြေးရကနေအခုလိုမျိုးကားတိမ်းမှမှုတွေဖြစ်ပြီးရှေ့ပြောင်းလို့သမားတွေတိတ်ဆုံးမှုတွေဖြစ်ခဲ့ရကြောင်းဦးမိုးကျော်ကဆက်ပြောပြပါတယ်
။ဒါသုံးမှုပြောက်ပေါ့ဒီ2021အတွက်သုံးမှုပြောက်ဒီတရားမွေမြန်မာတွေအစစ်စေးမခံဘဲထွက်ပြေးကြတာ2021ဇန်နဝါရီထဲမှာကမ်ပိန်းမှာဓမှုနောက်ဒီ2021မတ်လထဲမှာမတ်လ16ရက်နေ့တော့ပရာဂျော့ခီရီကမ်ပိန်းထဲမှာဓမှုအခုတတရားမြောက်ချွန်ဖုံပြည်နယ်ထဲမှာတမှုရှိရဖြစ်ရတရတော့ကာဖဖစ်တုံးကတယောက်ပြီးတယ်။နောက်ပရာဂျုတ်ခီရီကံမှာ6ယောက်ပြီးတယ်
။ထိုင်းနိုင်ငံပရာဂျုတ်ခီရီကံပြည်နယ်ထဲကဖက်ခဆန်ဟိုင်ဝေးလမ်းမပေါ်မှာမလ16ရက်နေ့မနေ့အစောအချိန်မှာတော့တရားမဝင်မြန်မာ18ဦးတည်ဆောင်လာတဲ့ကားမတော်တဆဖြစ်ပြီးနောက်ကကားကဝင်တိုက်တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ6ဦးပွဲချင်းပြီးတည်ဆုံခဲ့ရတယ်လို့ကျန်တဲ့12ဦးလဲဆေးရုံမှာပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။တချို့ကတော့ကားတိုက်မှုဖြစ်ပြီးဆေးရုံဈေးကမပို့ပဲဒဏ်ရာရမြန်မာတွေကိုတောတောင်တွေထဲမှာဆွန့်ပစ်သွားတာတွေလည်းရှိတဲ့အတွက်မလိုလားအပဲမြန်မာလူသမားတွေတိတ်ဆုံးတာတွေလည်းရှိခဲ့ပါတယ်။ဒီလပိုင်းနေအတွင်းမှာပဲတရားမဝင်မြန်မာတွေကိုတည်ဆောင်လာတဲ့ကားတွေစစ်စေးဂိတ်တွေကိုရှောင်ကွေးမောင်းနေရကနေရင်မတော်စားတိုက်မှုတွေမကြာခဏရှိနေပြီးအများစုကတော့မြန်မာတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးတဲ့ခိုင်းတွေကဖြစ်ကြပါတယ်ရှင်။
တိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးမယ်ဆက်သွယ်မယ်ဆိုရင်အမြန်ဆုံးရောက်ရှိနိုင်တဲ့ email လိပ်စာကတော့burmese.voanews.com ဖြစ်ပါရဲ့ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ဥကြောစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့မြန်မာနိုင်ငံအစီရင်ခံစာအပေါ်သုံးသက်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA American and the Youth and the Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက voabamisechannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။
အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။စာသာပရင်းနေနေခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။ကျွန်တော်တို့ဒီ VOA မြန်မာပိုင်းနဲ့လွတ်လပ်တဲ့အာရှအသံ RFA တို့ပူးပေါင်းပြီးတော့လူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်ကိုလည်းတင်ဆက်နေပါတယ်မြန်မာအရှိတောင်အာရှနဲ့ကဘာတလွားကနောက်ဆုံးရသတင်းမှန်တွေကိုနားဆင်ကြည့်ရှုရဖို့ကြည့်ရှုရမှာပါရှင်အခုဒီဒုတိယပိုင်းနာယီဝက်အတွက်ကျမတို့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
2020ခုနှစ်မှာ Global Gain Data တွေရဆိုလို့ရှိရင် Mike Kenza ဟာကဘာပေါ်မှာအဆင့်3နေရာမှာရှိပါတယ်အမျိုးသမီးမှာလည်း
ဒါကတော့ဥမာကြီးကင်ဆာယောဂါနဲ့ပတ်သက်လို့တင်ပြထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။ပြီးခဲ့တဲ့မတ်လ21ရက်နေ့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှအစီအခံစာတင်သွင်းတဲ့လူခွင့်ရေးမဟာမင်းကြီးမစ္စတာဘက်ချလာကမြန်မာနိုင်ငံဟာပြိုလဲပျက်စီးမဲ့ NDA ပုံများလာနေတယ်လို့တတိပီးပြောဆိုသွားပါတယ်။သူ့ရဲ့ပြောကြားချက်ဟာတကယ်လက်တွေ့အခြေအနေနဲ့ဘလောက်ကိုက်နေပါသလဲ။မြန်မာပြည်တွင်းမှာနေထိုင်နေတဲ့နိုင်ငံရေးသုံးသက်သူဥယေထွန်းနဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်။
ဒီရုံးခင်ဗျာဒီနေ့ရပဲကုလသမဂ္ဂရဲ့လူခွင့်ရေးမဟာမင်းကြီးမစ္စတာဘက်စတာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အစည်းအဝေးခန်းစားတင်သွင်းနေရမှာကြာအခုလိုပြောသွားပါခင်ဗျာ
Excellencies Myanmar is increasingly at risk of state collapse with shattered economic education health and social protection systems
increasingly at risk of state collapse မြန်မာနိုင်ငံဟာကျူလက်ပျက်စီးမဲ့အခြေအနေနဲ့တဖြည်းဖြည်းနှိကလာနေပြီလို့ပြောသွားတာဖြစ်ပါတယ်စီဝါရေးပညာရေးကျန်းမာရေးလူမှုကာကွယ်ရေးစနစ်စရတွေဟာချက်ချုံကျသွားပြီဖြစ်တယ်ဆိုတာပြောထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဥယေထွန်းနဲ့ဆွေးနွေးလို့တာဖြစ်ပါတယ်ဥယေထွန်းကမြန်မာနိုင်ငံထဲမှာနေပြီးတော့သုံးဆက်နေတဲ့လူဆိုတော့ဒီအခြေအနေဟာဘလောက်မှန်ကန်တယ်ဆိုတာကိုစိုက်ပြီးကြည့်ရအောင်ပါမြန်မာနိုင်ငံကပြိုပြက်လူနီးပါးအခြေအနေဆိုက်နေပြီဆိုတော့ဟုတ်ပါလားအ
ဲသူ့အစီရင်ခံစာထဲမှာကမြန်မာနိုင်ငံဟာဒီလာမယ့်နှစ်တွေမှာဆိုလို့ရှိရင်55တန်းလောက်ရှိတဲ့ပြည်သူလူထုရဲ့တဝက်လောက်ကဆင်းရဲတွင်ငြင်းအောက်ရောက်သွားမယ်ဆင်းရဲတဲ့လူတွေဖြစ်သွားမယ်ဆိုတဲ့အချက်အဲ့ဒါတရိထားမိတယ်အဲ့ဒါကတော့နည်းနည်းနီးစပ်တာပေါ့လေတော်တော်များများအခုကတော့အလုပ်တွေအကင်တွေလည်းပျောက်သွားကြတယ်အလုပ်ကင်မရှိဘူးနောက်လူလူကင်တို့လည်းအဆင်မပြေဘူးပေါ့နော်အစိုးရဝန်ထမ်းတွေဆိုလို့ရှိရင်လည်းဒီ CDM လောက်ရမှာလား CDM လောက်ရမှာလားမလောက်ဖက်နဲ့နေပြန်တော့လည်းတခါအဲ့တဲ့အန်ဒီဒီရန်ရှာတာခံရစသဖြင့်ပေါ့မျိုးမျိုးပြောချင်တာကအလုတ်ကိုင်းကဘယ်အလုတ်ကိုင်းမှအဆင်မပြေကြဘူးပေါ့နော်ဒါကတစ်ချက်နောက်တစ်ခုကနိုင်ငံခြားဒီကုမ္ပဏီတွေလည်းထွက်သွားကြတာတွေရှိတဲ့အခါကျတော့ဟိုမျောလင့်ထားတဲ့တရုတ်ပြည်ကကုမ္ပဏီတွေလည်းဝင်မလာကြဘူးပေါ့နော်အဲ့လိုဆိုတော့ဒီဟာကတော့မှန်တဲ့လောက်မှန်ပါတယ်အဲနောက်ပြိုပြက်သွားနိုင်တယ်ဆိုတဲ့ကိစ္စကတော့အာဏာကိုထိန်းချုပ်ထားတဲ့ဖွဲ့စည်းပေါ်ဗျာအခုတော့စမတော်ပေါ့နော်စမတော်ကဒီပြိုကွဲသွားမလားဆိုတဲ့အပေါ်မှာအများကြီးတည်တာပေါ့အဲ့တော့အခုလောလောဆယ်အနေထားကတော့အဲ့လိုစမတော်ပြိုကွဲသွားနိုင်တဲ့အနေထားကတော့မရှိသေးဘူးသူ့ဝိုင်းတိုက်နေတဲ့အဖွဲ့စည်းတွေကတော့စည်ရင်ရကြည့်လိုက်လို့ရှိရင်တော့အများကြီးပဲပေါ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆက်ရပေါ်မှာကြည့်ရင်တော့အများကြီးပဲလက်တွေ့မှာကတော့အဲ့ဒီအဖွဲ့တွေအားလုံးကလည်းသူ့စီညီညွတ်နဲ့ဝိုင်းတိုက်နေကြတာမဟုတ်ဘူးတချို့လက်နက်ကင်ဖွဲ့ကြီးတွေကတက်မတော်နဲ့လက်နက်ကင်တိုက်ပွဲမဖြစ်တဲ့အဖွဲ့ကြီးတွေရှိတယ်အဓိကအားဖြင့်တော့ YouTube SA ပေါ့နော်အဲ့လိုဖွဲ့တွေနောက် AA တို့လိုဖွဲ့တွေကအခုချိန်မှာဆိုလို့ရှိရင်တက်မတော်နဲ့လုံးဝတိုက်ပွဲမဖြစ်ဘူးပေါ့နော
်
ဆိုတော့သူအတွင်းပိုင်းမှာကလည်းကျွန်တော်ပြုတ်ကွဲမဲ့အတင်းအားလာတစ်ခါတော့မတွေ့ရသေးဘူးပေါ့နော်အကြီးအမားဆုံးအန်တယ်ကတော့အဲ့ဒီတက်မတော်တွေကပဲလာမှာဖြစ်တာပေါ့
အဲ့မဲ့ဒီနေရာမှာတချို့တိုင်းရင်းသားတွေတိုင်းရင်းသားအင်အားစုတွေရပါလေသူတို့တိုင်းရင်းသားတွေအနေနဲ့သူတို့လူကျင်တဲ့စစ်မှန်တဲ့ဖယ်ရဲပုံစံမျိုးမရဘူးဆိုရင်ဆိုပြီးတော့သူတို့ ဒီချက်ပို့ပြီးတော့ချက်တွင်စဉ်းစားလာရတယ်ရှိနေပါတယ်။ဆိုတော့ဒီအချိန်တွေရတော့ပြည်ထောင်စုကိုတစုတစည်းရဲ့မပြုမကွဲအောင်ထိန်းသိမ်းထားနိုင်မဲ့အချိန်တွေရှိရလား။အဲ့ဒါလည်းကျွန်တော်ချက်တွင်စဉ်းစားမျိုးထင်ပါတယ်ညီမ
။ဒီရန်နဲ့ပတ်သက်လို့ကတော့အခုတိုင်းသားတွေမျော်လင့်စရာက NUG ပေါ့ CRPH ကဥဆောင်ပြီးဖွဲ့ထားတဲ့ NUG ကအဲသူတို့ဖိတ်ခေါ်တယ်သူတို့ ਨੇ ဒီဟိုဖြစ်ပြီးတော့เนาะအစိုးရလည်းဖွဲ့ထားတယ်အဲ့ဒီမှာသူကဖက်ဒရယ်ဒီမိုကရေစီပြိမယ်လို့ပြောတယ်သို့တော်ခုတည်းကနာဂအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အဲတူညီတဲ့ဆွေးနွေးချက်တွေထွက်မလာသေးဘူးပေါ့เนาะဘာကြောင့်လဲဆိုတော့ဟိုတခါကျွန်တော်တို့ဆွေးနွေးကြကြသလိုပဲအဲဒီဖက်ဒရယ်စနစ်ကို NLD ကပြိမယ်ဆိုတာကောအဲဒီဘလောက်စိတ်ချရတယ်လဲဘလောက်သူတို့နားလဲတယ်လဲဆိုတဲ့အပေါ်မှာသူတို့လည်းတန်ပြရရှိကြလို့ဒီရွေးရခက်နေတဲ့ပုံပေါ်ပါတယ်တမတော်အနေနဲ့ကလည်းဖက်ဒရယ်စနစ်ကိုအခုကသူတို့ကလက်ခံတယ်အဲဖက်ဒရယ်ဒီမိုကရေစီနိုင်ငံသွားမယ်လို့လည်းသူတို့ကပြောထားတယ်ဆိုတဲ့အခါကျတော့ဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ကအဲသူတို့ပြင်တော့ဒီဟိုတနေ့ကပြောလိုက်တာ AA ပေါ့နော်ဒီလိုတိုင်းသားတွေတောင်းဆိုတဲ့ဖက်ဒရယ်စနစ်ကိုပြည်ပြည်ပြင်ပြင်မရရင်ကျွန်တော်တို့ပတ်တာကျွန်တော်တို့လွတ်လွတ်လပ်လပ်အင်္ဂါကြအခုညီနဲ့တွားရလိမ့်မယ်လို့သူပြောလိုက်တာရှိတယ်။အဓိကပြောချင်တဲ့သဘောကတော့အဲဖက်ဒရယ်စနစ်မရလို့ရှိရင်ခွဲထွက်မယ်ပေါ့နော်။အဲအဲ့ဒါမျိုးသဘောပြောလိုက်တာမျိုးရှိတယ်။ဒါကလည်းကျွန်တော်ခံမှန်းကြည့်တာတော့တကယ်ခွဲထွက်ဖို့ရည်ရွယ်တာမဟုတ်ဘဲနဲ့ PR ပေးတယ်လို့ပဲရည်ရွယ်ပါတယ်။ချိန်တောက်တာပေါ့နော် PR ပေးတာပေါ့။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရေးသမားတွေ NLD အပါဝင်နိုင်ငံရေးသမားတွေကိုကျွန်တော်တက်မတော်ခေါင်းဆောင်တွေရောသူဒါကဒီ PR ပေးပြီးတော့တတိပေးလိုက်တဲ့သဘောလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်ကျွန်တော်မေးချင်တာကမီရှယ်ဘက်ရှေးရဲ့ပြောတဲ့အထက်မှာမြန်မာနိုင်ငံရဲ့လုံခြုံရေးနောက်ပြီးတော့စီးပွားရေးတော့ပြောပြပြီးပါလေလုံခြုံရေးနဲ့ဒါလွတ်လပ်ခွင့်စားတဲ့လူခွင့်ရေးရဲ့အခြေအနေပေါ့ဘယ်လောက်ထိစိုးစိုးရွားရွားဖြစ်နေလဲပြန်ပြီးတော့အဖက်ဆက်လာနိုင်တဲ့အခြေအနေရှိပါရဲ့လားအခုလောလောဆယ်မှာ
အခုလောလောဆယ်မှာတော့မရှိနိုင်သေးဘူးပေါ့နော်အခုလောလောဆယ်မှာကတော့ဒါပေမဲ့မပါဘူးဒီလက်ရှိနာဇာကကိုလည်းပုတ်ခတ်တိုက်ခိုက်တာတော်လန်တာမလုပ်ဘူးဟဲ့လား NUG ကိုလည်းကျွန်တော်တို့ပုတ်ခတ်ဝေပန်တာမလုပ်ဘူးဆိုလို့ရှိရင်သူတစ်ဖြစ်တော့အဲနိုင်ငံရေးရဘာမှစိတ်မပြောဘူးဆိုလို့ရှိရင်တော့အဲဒီတက်တနာမရှိဘူးသို့တော့အဲ့ဒါလို့တစ်ဖက်ဖက်ကရပ်ပြီးတော့နေတဲ့သူကဘယ်ဘက်မှာပဲနေနေစိတ်တော့မလုံခြုံဘူးအခုမြို့ပေါ်မှာအခြေအနေကတော့တကယ်လို့နဇကကိုပုတ်ခတ်ဝေပန်ပြီးတိုက်ခိုက်နေရင်လည်းအချိန်ကြီးလာပြီးတော့ဖမ်းသွားခံရနိုင်တာပေါ့နော်အဲ NUG တို့ PDF တို့ပုတ်ခတ်ဝေပန်ပြီးတော့အထူးသဖြင့်တော့ဆိုရှယ်မီဒီယာမှာရေးနေလို့ရှိရင်တော့အဲ့ဒီလူလည်းဘယ်နှထောင်းပြီးအပြစ်ခံရမယ်ဆိုတဲ့အန္တရာယ်ရှိနေတာပေါ့ဒါကြောင့်ဒါတွေကတော့ဆိုရှင်လူခွင့်ရေးစိတ်တုံးတာပါပဲလေဆိုတော့အဲ့ဒီအနေထားကတော့တကယ်ဒီရှိနေပါတယ
်ဆိုတော့စီဝါရေးပြောပြီးပြီလုံညုံရေးလူခွေရေးလူလလပြောပန်ခြင်းမရှိဘူးအကုန်လုံးကြောက်နေရတယ်ဆိုရက်ကစားနောက်တင်တော့တခါဆက်ပြီးတော့မေးလိုက်ခြင်းနေရနည်းနည်းလူမှုရေးပေါ်ကစီဝါရေးပြင်လူမှုရေးဆိုတာဒါလူရဲ့ကျန်းမာရေးနောက်ပညာရေးကိစ္စတွေကိုလည်းနည်းပြောပါဦ
းကျန်းမာရေးပညာရေးကိစ္စတွေကလည်းခုနပြောသလိုပေါ့အဲဆိုရကဝန်ထမ်းတွေအပေါ်မှာတောင်းကောင်းမထင်းချုပ်နိုင်သေးတဲ့အခါကျတော့ CDM လုပ်တဲ့ဝန်ထမ်းတွေလည်းCDM လောက်ကြတယ်ထွက်သွားကြတယ်အဲနောက်တစ်ခါဒီကျွန်တော်တို့ပညာရေးကိစ္စမှာဆိုရင်ဆရာမတွေကCDM လောက်လို့ရှိရင်လည်းသူတို့မှာစာဝတ်နေအခက်အခဲရှိတယ်တစ်ခါမလောက်ပြန်လို့ရှိရင်လည်းရန်ရှာခံရတာပေါ့နော်အဲ့လိုဆိုတော့နှစ်ဖက်စလုံးကိုကြောက်နေရတော့အဲဒီစာတင်ရတာသူတို့တာဝန်ထမ်းဆောင်ရတဲ့အခါမှာဆိုလို့ရှိရင်လည်းအဲဒီတထိတ်တိတ်တလန့်လန့်နဲ့ပေါ့တိတ်ပြီးတော့ဒီစိတ်ရောကိုယ်ပါတာဝန်မထမ်းဆောင်နိုင်ဘူးပေါ့ဒါအပြင်အခုចောင်းသားတွေကိုစာပွဲဖြည့်ခွင့်ပေးပြုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအဲဒီအချင်းပွားအငင်းပွားမှုတွေပေါ်နေတယ်။အဲ့လိုဖြစ်တဲ့အခါကျတော့ပြောချင်တာတစ်ခုလုံးဒီကျန်းမာရေးပညာရေးကဏ္ဍတွေမှာထိခိုက်နေတာပေါ့နော်။ကျွန်တော်တို့ဆေးရုံတွေပါတယ်မှာဆိုလို့ရှိရင်လည်းအဲတိတလောက်တော့ပြည်သူဆေးရုံတွေဆိုရဆေးရုံတွေသွားလို့ရှိရင်ပြိတ်ပြီးတော့ဟိုဒီဝန်ဆောင်မှုမရဘူးပေါ့နော်။အဲ့လိုအနေထားမျိုးတွေရှိတယ
်။ဟုတ်ကဲ့
။အဲ့ဆိုတော့ကျောင်းပြောရလို့ရှိရင်တော့အဲ့တက်တွေမှာလို့ဆိုရင်လည်းအရင်ကနဲ့ဆိုင်ရင်တော့အများကြီးဆုပ်ယုပ်တယ်လို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့တိုက်ကြီးမပြိုပြတ်နိုင်ဘူးလို့သာပြောရတယ်ကောက်ကလည်းတစ်ခုမှမရှိပါလားဦးရထွန်းရေရော
ဟုတ်တယ်ဒီနေ့ကတော့အဲ့လိုဖြစ်တော့မျောလင်းစရာကတော့ဒီဒါမဲ့ ဒီရွေးကောက်ပွဲပေါ့နော်သူတို့လုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲမှာပါတီကြီးတွေဖြစ်တဲ့ NLD တို့ SNLD တို့ဟလာစသဖြင့်အဲ့ဒီလိုပါတီတွေနိုင်ငံရေးပါတီတွေပါမလားပါလားအောင်သူစည်းရုံးနိုင်မလားဆိုတာပုံမှန်လည်းအများကြီးကြည်ရပေါ့အဲ့ဒီပါတီတွေကတပိတ်မောက်နေမယ်သူတို့မပါဘူးဆိုလို့ရှိရင်အဲ့ဒီရွေးကောက်ပွဲကထွက်ပေါ်လာတဲ့အစိုးရကလည်းတိတ်ပြီးတော့ဩဇာရှိမဲ့ပုံမပေါ်ဘူးနိုင်ငံတကာကလည်းဒီလိုပဲဒီဆန့်ရှင်နေပါလေဆက်ရှိနေမှာပေါ့နော်အထူးသဖြင့်တော့အနောက်အုပ်စုပါပေါ့အဲပြည်တွင်းမှာတိတ်ပြီးတော့ဒီငြင်းငြင်းချမ်းချမ်းမရှိဘူးတည်ငြိမ်မှုမရှိလို့ရှိရင်တော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်တော့သူတို့အားကိုးတဲ့တရုတ်ပေါ့နော်တရုတ်ကလည်းလာဝဲရမရှိအကြောင်းမရှိဟု
တ်ကဲ
့ဆိုတော့ဖြည်းချင်းမှာသူတို့ဒီလက်နက်ကိုင်ပြည်ဘက်ကကိုနိုင်အောင်တိုက်နိုင်ရင်တော့အစိုးရကနိုင်အောင်တိုက်နိုင်လို့ရှင့်ရင်တော့အခြေအနေအတိအကျအပြောင်းလဲဖြစ်သွားနိုင်တာပေါ့
ဟုတ်ကဲ့ဆိုတော့တိုက်နိုင်မတိုက်နိုင်ဆိုတာလဲဆောင်ကြည့်ရမယ့်အခြေအနေပေါ်လေသာဝရဆိုလောလောဆယ်မှာလာဘူးအာဆီယံကလည်းပဲအထူးကူဆယ်လာပြီးတော့မြန်မာနိုင်ငံအရေးမှာဂျာဝင်စစ်စစ်ပေးဖို့သူကြိုးစားနေပါတယ်နောက်ဂျပန်ကဆာဇာကာဝါကလည်းဒီကိစ္စမှာပူးပေါင်းဆွေးနွေးမယ်ဘာညာပြောနေတယ်ဆိုတော့သူတို့ရဲ့အထက်ကတော့ဘလော့အရေးကြီးမယ်ဘလော့ထိထိရောက်မှုရှိမယ်လို့ထင်ပါလေ
အခုလာတဲ့အခါကျတော့သူတို့ဒီဟိုဘုံသဘောတူချက်၅ချက်ပေါ့လေအဲ့ဒါကိုအကောင့်ထဲပေါ်ဖို့အတွက်သူတို့ကတော့အဓိကလာပြောတာဖြစ်တယ်အဲဒီနာဆာကဘက်ကတော့သူတို့ပြောနေကြအတိုင်းပေါ့နော်ဒါကြောင့်ဒီအာနာထင်းရတယ်ဆိုတဲ့အကြောင်းကိုပဲပြန်ရှင်းပြတာပေါ့နော်ရှင်းပြပြီးတော့ဒီတစ်ခေါက်တော့ထူးထူးခြားခြားပြောတာကဒီဘုံသဘောတူ၅ချက်ကိုသဘောတူတယ်ဆက်လက်အကောင့်တွေပေါ်မယ်ဒါပေမဲ့ဒီမှာအစိုးရကဥဆောင်တဲ့ပေါ်ဆောင်မှုပဲဖြစ်ရမယ်ဆိုပြီးတော့အဲ့ဒါလိုပြောလိုက်တာအရင်ထားမိတယ်အဆိုလိုချင်တာကအဲ့ဒီအားလုံးနဲ့တွေ့ပြီးတော့ဒီဆွေးနွေးရေးကိစ္စတွေဘာတွေကဥပဒေအကြောင်းအရာဒီပါဝင်ခွင့်မရှိတဲ့သူတွေကိုပေးမပါနိုင်ဘူးဆိုတဲ့ဟာကိုသူကထပ်လောင်းပြီးတော့ပြောလိုက်တဲ့သဘောပေါ့နော်ဒါဒီမှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ယူဆချက်ကကွာပါပြီပေါ့အာဆီယံအသင်းဝင်နိုင်ငံတွေကတော့ဒေါက်တာဆန်းစုကြည်တို့ဦးဝင်းမင်းတို့အပါအဝင်တွေ့ဆုံဆွေးနွေးပြီးနိုင်ပြီးတော့ညဉ့်ညမ်းစွာဖြည့်ရှင်းရမယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီဥစ္စာကလည်းကမ္ဘောဒီးယားကဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာကတော့ဒီတိုင်းချက်သွားနိုင်ပေမဲ့ကမ္ဘောဒီးယားဥက္ကဋ္ဌမဟုတ်တော့တဲ့အင်ဒိုနီးရှားအလက်ရောက်သွားလို့ရှိရင်တခါပြန်ပြီးတော့ရပ်သွားပြီးတော့ငโกမူလအတိုင်းပြန်ပြီးတော့ဟိုဒီအခြေအနေပြန်ဆိုးသွားနိုင်သေးတာပေါ့
ဦးကျော်စံသားရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်နိုင်ငံရေးတုံသက်သူဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာရောဂါသတိပြုတဲ့ကာလမှာမိမိမှာဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာဖြစ်နိုင်ခြေများတဲ့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေရှိနေပြီဆိုရင်ယောဂါရှိမရှိစောစောစီစီသိရှိရအောင်စမ်းသပ်ဆွဆွေးမှုတွေပြုလုပ်တင်ကြောင်းလူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်ရှင်
မက်လာကိုဦးမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါသတိပြုတဲ့လအဖြစ်ကမ္ဘာနိုင်ငံအသီးသီးမှသတ်မှတ်ထားကြတာပါမြန်မာနိုင်ငံမှာလည်းဦးမာကြီးနဲ့အစာရင်ဟောင်းကင်ဆာကိုသတိပြုမိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျန်းမာရေးပညာပေးမှုတွေကိုပြုလုပ်နေကြပါတယ်ဦးမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဟာကမ္ဘာပေါ်မှာအဖြစ်အများဆုံးကင်ဆာယောဂါအမျိုးအစားတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးမြန်မာနိုင်ငံမှာလည်းအဖြစ်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်2020ခုနှစ်မှာ global can data တွေရဆိုလို့ရှိရင် mic cancer ဟာကဘာပေါ်မှာအဆင့်3နေရာမှာရှိပါတယ်အမျိုးသမီးမှာလည်းနံပါတ်တတိယအဖြစ်များဆုံးအမျိုးသားတွေမှာလည်းတတိယအဖြစ်များဆုံးပါအဲ့တော့ပထမနဲ့ဒုတိယအဖြစ်များဆုံးကတော့ဒီအမျိုးသားတွေမှာဆိုရင်တော့အဆုတ် cancer နဲ့ဒီစီးကျိတ် cancer ဖြစ်ပြီးတော့အမျိုးသမီးတွေမှာဆိုရင်တော့ရင်သား cancer နဲ့ဒီအဆုတ် cancer တွေပြီးတဲ့နောက်မှာ mic cancer ဖြစ်ပါတယ်မြမပြည်မှာမှာတော့ကျွန်တော်ယောက်ျားမှာတော့ဒီမျိုးသမီးများမှာပါအဆင့်5နေရာမှာရှိတဲ့အရေးကြီးတဲ့ကင်ဆာတစ်ခုဖြစ်ပါတယ်။မြန်မာပြည်မှာရှိတဲ့အမျိုးသားများမှာဆိုလို့ရှိရင်တော့ဒီအဆုတ်ကင်ဆာ၊အစာရင်ကင်ဆာ၊အသေးအိမ်ကင်ဆာ၊ဒါကအစာရင်မျိုးပြွန်ကင်ဆာပြီးတဲ့နောက်မှာဒီဥမာကြီးနဲ့အစာဟောင်းကင်ဆာအဖြစ်များဆုံးဖြစ်ပါတယ်။အမျိုးသမီးများထဲမှာဆိုလို့ရှိရင်တော့ရင်သားကင်ဆာ သိငောင်းကင်ဆာအဆုတ်ကင်ဆာအဆိုင်ကင်ဆာပြီးတဲ့နောက်မှာဒီဥမာကြီးကင်ဆာကဒီနံပါတ်5နေရာမှာအဖြစ်များဆုံးကင်ဆာဖြစ်ပါတယ
်။ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဟာတခြားကင်ဆာယောဂါတွေလိုပဲလူတစ်ယောက်ရဲ့မျိုးရိုးဗီဇနဲ့ပတ်ဝန်းကျင်ဆိုင်ရာအချက်လက်တွေပေါင်းစပ်ပြီးတော့ဖြစ်ပေါ်ခံစားရတာဖြစ်ပါတယ်။ယောဂဖြစ်စေတဲ့အကြောင်းအရာတွေကိုတိတိကျကျထောက်ပြပြောဆိုနိုင်ခြင်းမရှိပေမဲ့ဖြစ်နိုင်ခြင်းများစေတဲ့အကြောင်းရင်းတွေကိုတော့ကျန်းမာရေးပညာရှင်တွေကဖော်ထုတ်သိရှိထားကြပါတယ်။ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာယောဂဖြစ်နိုင်ခြင်းများစေတဲ့အကြောင်းရင်းတွေကိုအထက်အားဖြင့်ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေနဲ့ပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေဆိုပြီးတော့နှစ်မျိုးခွဲခြားကြည့်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။ဥမာကြီးကင်ဆာဆိုလို့ရှိရင်ကျန်တဲ့ကင်ဆာယောဂတွေကိုပဲပေါ့နော်။ဒီလူတစ်ယောက်ရဲ့ဒီမျိုးရိုးဗီဇနဲ့ပတ်ဝန်းကျင်ဆိုင်ရာအချက်အလက်တွေပူပေါင်းပြီးတော့ဖြစ်ကြတာပေါ့နော်အဲ့တော့အဲ့ဒီမှာဇာတို့ကဒီပြည့်စည်တဲ့အကြောင်းရင်းကိုတော့တိတိကျကျမသိသေးတော့လည်းပဲဖြစ်နိုင်ခြေများစေတဲ့အကြောင်းတွေကိုအများကြီးပဲဖော်ထုတ်တွေ့ရှိကြတာရှိပါတယ်အဲ့တော့ဒီလူနာတူအနေနဲ့လူတူအနေနဲ့ကိုဒီဒီဥမိုင်းကန်ဆာမဖြစ်အောင်ဖြစ်နိုင်ခြေဘယ်လိုရှော့ချမလဲဆိုလို့ရှိရင်ဇာတို့ကဒီအချက်အလက်တွေကိုသိရှိထားဖို့လိုပါတယ်အဲ့တော့ဒီဖြစ်နိုင်ခြေများတဲ့အချက်ထဲမှာအဓိကမှတ်သားစရာနှစ်ခုရှိပါတယ်နံပါတ်1ကဒီပြုပြင်ပြောင်းလဲလို့မရတော့အကြောင်းအရာလေးစပြီးတော့ဒုတိယကတော့ပြုပြင်ပြောင်းလဲလို့ရတဲ့အချက
်အသက်အရွယ်ဟာဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါနဲ့ဆက်စပ်မှုရှိနေပါတယ်အသက်ကြီးလာရင်ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများလာပြီးမိသားစုမျိုးတွေထဲမှာဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်ဖူးသူရှိရင်လည်းမိမိမှာယောဂါဖြစ်ဖို့အခွင့်အရေးများလာတယ်လို့သိရပါတယ်အသက်အရွယ်နဲ့မိသားစုမျိုးရိုးရာသွေးနေဟာပြုပြင်ပြောင်းလဲလို့မရတဲ့ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ။
တော့ပြုပြင်ပြောင်းလဲလို့မရဘူးဆိုတာကတော့ဘာမှမတတ်နိုင်တဲ့ကိစ္စပေါ့။ဒါပေမဲ့ဒါလည်းအကျိုးရှိပါတယ်เนาะအဲ့တော့သိထားလို့ရှိရင်အဲ့တော့ပြုပြင်ပြောင်းလဲလို့မရနိုင်တဲ့ကိစ္စတွေကဘာလဲဆိုတော့နံပါတ်1ကတော့အသက်အရွယ်ပေါ့။အသက်အရွယ်ကြီးလာတာနဲ့မြန်တာဥမာကြီးကင်ဆာဖြစ်နိုင်ခြေများတယ်။အသက်အရွယ်နဲ့ဖြတ်ပါဆိုလို့ရှိရင်တော့အသက်90ကျော်လာတာနဲ့ဒီဥမာကြီးကင်ဆာဖြစ်ပါမှုတော့များလာတယ်အဲ့တော့အသက်ကိုဆရာတို့ကပြုပြပြောင်းလဲလို့မရဘူးကြီးတော့ကြီးလာပါပဲအဲ့တော့ဒါကိုသိလို့ရှိရင်တော့ဆရာတို့ကဘာလုပ်လို့ရလဲအဲ့တော့ကြိုတင်သိရှိအောင်စစ်ဆေးတဲ့နည်းတွေလုပ်လို့ရတယ်ဆိုပြီးဆရာတို့ကဒါအတွက်လည်းအကျိုးရှိတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီပြုပြပြောင်းလဲလို့မရတဲ့အချက်တည်းမှာနောက်ထပ်အချက်နှစ်ခုရှိပါသေးတယ်နံပါတ်1အသက်ရွယ်ကြီးလာတာနံပါတ်2မိမိမှာဥမာကြီးဆိုင်ရာယောဂတွေရှိတာနော်ဥမာကြီးဆိုင်ရာယောဂတွေဆိုတာကအရင်မှာအဲယောဂစစ်ဆေးရေးနဲ့ဥမာကြီးထဲမှာအသက်ဘိုးယောဂရှိတယ်နောက်တစ်ခါဥမာကြီးရောင်ရမ်းတဲ့ယောဂရှိခဲ့ပြီပေါ့နော်အဲ့တော့ inflammatory bowel disease ဆိုပေါ့တာပေါ့ဒီလိုယောဂတွေကိုယ်မှာရှိတယ်ဆိုလို့ရှိရင်သူဒီဥမာကြီးကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်ဖြစ်နိုင်များတယ်ပေါ့နော်တတိယချက်ကတော့မျိုးရိုးကိုယ့်ရဲ့မိသားစုရာသီဝင်ထဲမှာဒီဥမာကြီးကင်ဆာဖြစ်တဲ့သူတွေရှိခဲ့ပြီတယ်ဒါမှမဟုတ်ဥမာကြီးတိုင်းဆိုင်ရာယောဂစုတွေရှိသေးတယ်နော်ဒီလိုယောဂစုတွေရှိခဲ့တဲ့သူတွေမှာဆိုရင်လည်းဆရာတို့ကဥမာကြီးကင်ဆာဖြစ်နိုင်များတယ်ဒါဆိုပြုပြင်ပြောင်းလဲလို့မရတဲ့အချက်တွေကိုသိရှိကြရပြည်ဆရာတို့အကျိုးရှိအောင်ဘယ်လိုအသုံးချမလဲဆိုရင်ဥမာကြီးကင်ဆာကိုစောစီစွာသိရှိအောင်အတွက်ကိုအကျိုးရှိတယ်။အဲ့တော့အသက်ရွယ်ဆိုအသက်50ကျော်ရင်ဥမာကြီးကိုစစ်ဆေးမယ်။နောက်ခုနပြောတဲ့ယောဂရာသီဝင်ရှိတဲ့လူတွေမိသားစုရာသီဝင်ယောဂမိသားစုယောဂရာသီဝင်ရှိတဲ့လူတွေဆိုလို့ရှိရင်တော့ဆရာတို့ကအသက်50မတိုင်ခင်ကြိုတင်စစ်ဆေးလို့ဆရာတို့ကစောစီစွာတွေးရှိမယ်ဆိုရင်အကုသပြောင်းပြင်းနိုင်ပါတယ်။ဒါကြောင့်မလို့ဥမာကြီးကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကိုလည်းသိရှိထားဖို့လိုပါတယ်ပေါ့နော
်။ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါသတိပြုတဲ့ကာလမှာမိမိမှာဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများတဲ့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေရှိနေပြီဆိုရင်ယောဂါရှိမရှိစောစောစစ်စစ်သိရှိအောင်ဆက်သက်စစ်ဆေးမှုတွေပြုလုပ်ပြီးဥမာကြီးကင်ဆာယောဂါကိုလက်ဦးမှုရယူနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းကတင်ဆက်နေတဲ့တင်းငွေနေရုပ်သံအစီအစဉ်မှလည်းကြည့်ရှုနားဆင်နိုင်ကြပါရစေ။ကြာတာပတိနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိထုတ်လည်နေပါရရှင်။အခုတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ဥရောပတလွှားကဘောလုံးသတင်းတွေနဲ့ Indian Wells Open Tennis ပြိုင်ပွဲမှာ Champion သစ်ထွက်လာတဲ့အကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ဒီတစ်ပတ်ဥရောပကဘောလုံးပွဲတွေမှာတော့နာမည်ကြီးအသင်းတချို့ထိတိုက်တွေ့ခဲ့ကြပါတယ်စပိန်ဘက်မှာ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့ Madrid မြို့မှာကစားခဲ့ကြပြီးတော့ Barcelona ကအင်ရှင် Real Madrid ကို၄ဂိုးကိုမရှိနဲ့နိုင်သွားပါတယ် Barcelona တို့ဂိုးတွေကိုတော့အိုဘာမယန်းက2ဂိုးအရိုဟိုနဲ့ဖရန်တိုရက်စ်တို့က2ဂိုးစီသွင်းခဲ့ပါတယ်။ဒ
ဒီဘက်မှာရီယယ်နောက်တန်းဟာဘာစလိုနာတိုက်စစ်ကိုမထိနိုင်ခဲ့ပဲဘာစလိုနာကပထမပိုင်းမှာ2ဂိုးဂိုးမရှိနဲ့ဦးဆောင်ခဲ့ပါတယ်ဒါပေမဲ့ဒုတိယပိုင်းပြန်ဆပြီး10မိနစ်မပြည့်ခင်မှာပဲနောက်ထပ်2ဂိုးသွင်းပြီးတော့4ဂိုးဖြစ်သွားခဲ့တာပါရီယယ်ဟာ PSG နဲ့ပြီးခဲ့တဲ့ Champions League ဒုတိယအဆင့်ဒုတိယအကျော်ပွဲမှာနောက်ကနေလိုက်ကစားပြီး3ဂိုးသွင်းခဲ့ပေမဲ့ဒီပွဲမှာတော့ဘလို့မှနလန်းမထူပဲနဲ့နောက်ဆုံးမှာ4ဂိုးဂိုးမရှိနဲ့ရှုံးသွားခဲ့ပါတယ်ဒါကြောင့်ဘာစလိုနာဘက်ကဂိုးသွင်းမသေးကြတာကြောင့်ဒီထက်ဂိုးပြတ်မရှုံးတာလို့ဆိုရမှာဖြစ်ပါတယ်။ရီယယ်နီပြကာလိုအန်ချီလော့တီကတော့ဒီပွဲရှုံးတာဟာသူ့အမှားကြောင့်လို့ပြောလိုက်ပါတယ်
။ Planteamiento no ha sido bueno, no ha salido bien.
ဒီပွဲမှာကျွန်တော်ရဲ့ view ကမကောင်းခဲ့ပါဘူး။ဒါကြောင့်ကျွန်တော်တို့ရလမကောင်းခဲ့တာပါ။ဒါပါပဲ။ဘာစီလိုနာကိုနိုင်ဖို့ကျွန်တော်တို့ view ကကောင်းမချနိုင်ခဲ့ပါဘူး။ဘာစီလိုနာကကျွန်တော်တို့တက်ဖို့ကောင်းခဲ့ပြီးတော့သူတို့နိုင်သင့်ပါလေ။ဒါကျွန်တော်တာဝန်မှာကျွန်တော်ဒီပွဲကိုအသေးချာမပြင်ဆင်ခဲ့လို့ပါတခါတလေမှလုံနိုင်ပေမဲ့တခါတလေလည်းအလုံးမဖြစ်တာတွေရှိပါလေဒီပွဲမှာတော့ကျွန်တော်မလုံနိုင်ခဲ့ပါဘူးဒီပွဲနိုင်ဖို့ဘလောက်ရည်ကြီးတယ်ဆိုတော့ကျွန်တော်သိပါလေသူပြင်ပိတ်သက်တွေအတွက်ပါဒီအတွက်စိတ်မကောင်းပါဘူးဒီပွဲရှုံးတာကြောင့်စိတ်တက်ကြပြီမဲ့လာမယ့်သတင်းပတ်တွေကကျွန်တော်တို့အတွက်အလွန်ရည်ကြီးလို့တည်တည်ငြိမ်ငြိမ်နဲ့ဆက်ပြီးတော့ကြိုးစားမှာပါကျွန်တော်တို့ကကိုးမှတ်သားနဲ့ဥဆောင်နေတဲ့အတွက်တည်တည်ငြိမ်ငြိမ်ရှိဖို့တော့လိုပါတယ်
ဘာစလိုနာကတော့ဒီပွဲနိုင်လိုက်တဲ့အတွက်54မှတ်နဲ့အဆင့်3မှာဆက်ပြီးတော့ရှိနေပါတယ်။ဘာစလိုနာနီးပြရှာဘီကတော့သူတို့အနေနဲ့ဒီထက်မကဂိုးတွေရသင့်တယ်လို့ပြောလိုက်ပါတယ်
။ Non sve buona nit. En primer lloc molt content, molt satisfet, molt feliç per tot.
ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တာကတော့ဘာစီလိုနာပြည်သက်အတွက်ကျွန်တော်တို့အယံပျော်ပြီးကျေနပ်တယ်လို့ပြောချင်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်အသင်းရဲ့လက်ရှိအနေအထားနဲ့အနာဂတ်ကအနည်းနဲ့အများဆုံးလို့ပြောင်းလဲသွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ပွဲနဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်တို့တိုက်စစ်ကနေဂိုးသွင်းခွင့်တွေအများကြီးဖန်တီးနိုင်ခဲ့ပြီးရီယယ်အသင်းကိုအများကြီးအသာစီးရအောင်ကစားနိုင်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့ဒီထက်မကဂိုးတွေပိုရတဲ့နာပါဗျာ
ဘတ်စလိုနာအသင်းဟာပြီးခဲ့တဲ့နှစ်တွေအတွင်းဗလာရေးပြဿနာတွေနှီးပြပြဿနာတွေအပြင်မက်ဆီအသင်းကနေထွက်လာရတာကြောင့်အတော်လေးကိုရုန်းကန်ခဲ့ရတာပါဒါပေမဲ့ရှာဗီကိုနှီးပြခံပြီးပြီးခဲ့တဲ့ဇန်နဝါရီအပြောင်းအရွှေ့ဈေးကွက်မှာလဲကစားသမားအသစ်တချို့ကိုအားဖြည့်ပြီးတဲ့နောက်မှာတော့နိုင်ပွဲတွေပြန်ပြီးတော့ရလာနေပါတယ်။ရှာဘီကတော့ဘာစလိုနာရဲ့အနာဂတ်ဟာပြန်ပြီးတော့လင်းလက်လာနေပြီလို့ပြောပါတယ်။အသင်းတစ်ခုအောင်မြင်ဖို့အတွက်အဖက်ဖက်ကပြည်စုံဖို့လိုအပ်ပြီးတော့အသင်းမှာပါတဲ့ကစားသမားတွေကအရေးကြီးသလိုကစားသမားတွေကိုဦးဆောင်တဲ့နီးပြကလည်းအရေးကြီးတယ်ဆိုတာကဘာစလိုနာအသင်းရဲ့လက်လောတိုးတက်မှုအခြေအနေတွေကတက်တည်ပဲလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။စပိန်မှာရီယယ်နဲ့ဘာစလိုနာတို့တွေ့ခဲ့ကြသလိုပြင်သစ်မှာတော့ PSG နဲ့မော်နာကိုတို့ဒီတစ်ပတ်မှာတွေ့ခဲ့ကြပြီးတော့မော်နာကိုက PSG ကို3ဂိုးဂိုးမရှိနဲ့နိုင်လိုက်ပါတယ် PSG ဟာဒီပွဲရှုံးသွားပေမဲ့29ပွဲကစားပြီးတဲ့အချိန်မှာ65မှတ်နဲ့ဒုတိယနေရာကမာဆိုးထက်17မှတ်အသာနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်ဒါပေမဲ့လည်းဒီပွဲရှုံးတာကြောင့်နီးပြပိုချက်တီနိုအပေါ်မှာဖိအားတွေပိုများလာနေပြီးတော့နှုတ်ထွက်ပေးဖို့တောင်းဆိုတာတွေလည်းရှိလာနေပါတယ်ခင်ဗျာဥရောပကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Champions League Quarter Final ပွဲတွေကိုပြီးခဲ့တဲ့ March 18ရက်နေ့ကဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာမဲလိုက်ခဲ့ကြပါတယ်။ဒီမှာတော့လက်ရှိ Champion Chelsea ကစပိန်ကနာမည်ကြီး Real Madrid နဲ့တွေ့မှာဖြစ်ပြီးတော့ Manchester City ကတော့ Atletico Madrid နဲ့ကစားရမှာပါ။စပိန်ကနောက်ထပ်တသင်းဖြစ်တဲ့ Villarreal ကတော့ Germany က Bayern Munich နဲ့ကစားရမှာဖြစ်ပြီး Portugal က Benfica နဲ့ Liverpool တို့တွေ့ကြမှာဖြစ်ပါတယ်။စီးဖိုင်နယ်မှာတော့ Chelsea နဲ့ Real နိုင်တဲ့သူက Man City နဲ့ Atletico နိုင်တဲ့အသင်းနဲ့တွေ့မှာဖြစ်ပြီးတော့ Bayern နဲ့ Villarreal နိုင်တဲ့သူက Benfica နဲ့ Liverpool နိုင်တဲ့သူနဲ့တွေ့မှာဖြစ်ပါတယ်။ Quarter Final ပထမအကြောက်ကို April 5ရက်နဲ့6ရက်နေ့တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြောက်ကိုတော့12ရက်နဲ့13ရက်နေ့တွေမှာကစားကြမှာပါ။စီးဖိုင်နယ်ပထမအကြောက်ကိုတော့ April 26ရက်နဲ့29ရက်နေ့တွေမှာကစားမှာဖြစ်ပြီးဒုတိယအကြောက်ကိုတော့ May 3ရက်နဲ့4ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်။နောက်ဆုံးဖိုင်နယ်ကတော့မေလ28ရက်နေ့ကျရင်ပြင်သစ်နိုင်ငံ Paris မြို့မှာပိုးလူကြမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာကျင်းပတဲ့ Indian Wells ATP Tennis Championship မှာတော့ Spain ကနံပါတ်ကြီးနဒာ Final မှာအရေးနိုင်ပြီးတော့ Champion အသစ်တစ်ယောက်ထွက်လာခဲ့ပါတယ်။ American အနောက်ဘက်ခြမ်း California မှာ Danny Rene က Final ကိုကစားကြတာမှာ American က Taylor Fritz ကနဒာကို6-3 6-6 နဲ့တပွဲပြတ်နိုင်ပြီးတော့ပိုးဆွဲသွားတာပါ။ဖရစ်အဒရတ်ဒါကသူ့ရဲ့ကစားသမားတက်တန်းမှာဒုတိယမြောက်ရတဲ့ချန်ပီယံစုဖလားဖြစ်ပြီးတော့အခုလိုနိုင်လိုက်တဲ့အတွက်နဒါရဲ့ပွဲ20ဇက်တိုက်အနိုင်ရနေတာကိုလည်းရပ်တန့်နိုင်လိုက်ပါတယ်။တကယ်တော့ဒီဖိုင်နယ်မှာနှစ်ယောက်လုံးကြံ့ခိုင်မှုပြေဝခဲ့တာမဟုတ်ပဲဖရစ်ကတော့ခြေချင်းဝင်လာနေတဲ့ဂျားကပဲကစားသွားခဲ့တာဖြစ်ပြီးတော့နဒါကတော့အသက်ရှူရတာအဆင်မပြေဖြစ်နေခဲ့တာပါ။ ဒီပွဲနိုင်လိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့တယ်လို့ Taylor Fritz ကပြောပါတယ
် This is seriously like a childhood dream come true that you just
ဒါဟာတကယ်ကိုကျွန်တော်ရဲ့ကလေးဘောအိမ်မက်တွေလက်တွေအမှန်တကယ်ဖြစ်လာခဲ့တာပါဘယ်တော့မှမဖြစ်နိုင်ဘူးလို့ထင်ထားတဲ့အိမ်မက်ကြီးတစ်ခုဖြစ်လာသလိုမျိုးပေါ့အဲ့ဒီတော့ဘယ်လိုပြောရမှန်းတော့မသိပါဘူးမယုံနိုင်လောက်ပါပဲ
နောက်ကတော့ Fritz ဟာဒီပွဲကိုထိုက်တိုက်တနက်နိုင်ရတာဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးပါတယ်
Today is a difficult day for me.
ဒီနေ့ကကစားရတော်တော်ခက်တဲ့နေ့ပါ။သူ့အတွက်တော့ဂုဏ်ယူပါတယ်။ Tennis ပွဲတွေမှာနောက်ဆုံးကတော့တယောက်နိုင်ရင်တယောက်ကရှုံးတာပါပဲ။ဒီနေ့ကတော့သူကအနိုင်ရတဲ့သူပါ။နိုင်လဲနိုင်သင့်ပါတယ်။သူကရေးရဲတင်းတင်းကစားသွားပြီးဂုဏ်ယူပါတယ
်။အခုလိုနိုင်ရလိုက်တဲ့အတွက်ဒါဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်က Agassi ဘူဆွဲပြီးတဲ့နောက် Indian Wells Open Tennis တိုင်ပွဲကိုအမေရိကန်မျိုးသားတွေထဲမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ။ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်တိုင်းရင်တည်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ကျွန်တော်တို့အခုတင်ဆက်နေတဲ့ဒီမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 11183ညလိုင်းတိုမီတာ32 kHz 9335တို့ကနေပြန်လည်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံမှုဗုဒ္ဓဦးနေမှာပဲဘယ်ဂျီယန်နိုင်ငံဘရက်ဆဲကိုထွက်ခွာသွားပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နောက်ထပ်တန်ခတ်ရည်ရွယ်မှုတွေကြီးညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ရုရှားပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ဖို့လက်ရှိအရေးယူထားတဲ့စီစဉ်တွေကိုမရှောင်နိုင်အောင်နဲ့အမြန်ဆုံးအကောင့်တွေပေါ်နိုင်မှုအမေရိကန်ရဲ့မိဘတွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းအင်ပီရိုအမျိုးသားလူညို့ရေးချန်ပီယံဂျိတ်ဆူလီဗန်ကအင်္ဂါနေ့မှာပဲပြောဆိုထားတာပါ NATO တွင်းရင်းမှုချုပ်ယန်စတိုဒန်ဘတ်ကတော့ရုရှားရဲ့ကျူးကျော်တက်ကတ်မှုကြောင့်လူညို့ရေးပေါ်ချင်းချောက်မှုတွေကိုတုံ့ပြန်ဖို့နဲ့ယူကရိန်းကိုအကူအညီပေးဖို့ကြာသပတေးနေ့ထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကြေညာမဲ့အလားအလာရှိခဲ့ကြောင်းဘရက်ဆဲကပေါ်ရူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံမှာရုရှားတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာဆေးရဆုံးမှုမြောက်ကြောင်းအမေရိကန်ပြည်တော်စုကဗော်ဒူးနေမှာပဲတရားဝင်သတ်မှတ်ကြေညာလိုက်ပါတယ်ဆေးရဆုံးမှုကျွလွန်တွေကိုအရေးယူနေအောင်လက်တွဲကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်တာပါလက်တလို့ရရှိထားတဲ့သတင်းချက်လက်တွေအရရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာဆေးရဆုံးမှုကျွလွန်နေတယ်လို့အမေရိကန်ဆွေရကသုံးသပ်တဲ့အကြောင်းနေတိုးဖွဲ့အရေးပေါ်အစည်းအဝေးအတွက်ဘဲချင်းနိုင်ငံပရက်ဆက်မျိုးကိုသမ္မတဂျိုးဘိုင်နန်နဲ့အတူဗိုလ်ထူးနေကထွက်ခွာသွားတဲ့ဝန်ကြီးဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာရဲ့ဒီဇိုင်းမမတ်အာယုံဆိုင်အားပေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်မက်ဒလင်းအော်ဘရိုက်ဗိုလ်ထူးနေမှာပဲကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်85နှစ်ရှိဖြစ်တဲ့ဝန်ကြီးအောင်အော်ဘရိုက်ဟာအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးတူလည်းဖြစ်ပါတယ်။နောက်ပိုင်းမှာကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်တာဝန်ယူနေစဉ်1995ခုနှစ်မှာမြန်မာနိုင်ငံကိုပထမဆုံးရောက်ရှိခဲ့သူလည်းဖြစ်ပါတယ်။2013ခုနှစ်မှာလည်းဒုတိယကြိမ်ရောက်ခဲ့ပြီးရန်ကုန်တက္ကသိုလ်စည်ရူအခမ်းအနားမှာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အားပေးစကားပြောကြားခဲ့ဦးပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအစီအစဉ်ကို VOA American အသံ VOA နဲ့ဒီလွတ်လပ်တဲ့အာရှအသံ RFA တို့ပူးပေါင်းတင်ဆက်နေကြောင်းထပ်မံအသိပေးပါရစေ။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ဂျီမီကော့ပါရုပ်တံအင်ဂျင်နီယာကတော့ဇူဘဲအထာရဲ့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးသွေးကနေကင်းဝေးကြပါစီရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.